ယူကရိန်းနဲ့ရုရှားစစ်မဖြစ်ရေးအမေရိကန်နိုင်ငံသားရဲ့ဝန်ကြီးအနေနဲ့ရုရှားနိုင်ငံသားရဲ့ဝန်ကြီးနဲ့နောက်ဆုံးသဘောဆွေးနွေးဖို့ပြင်နေပြီးဥရောပမှာအမေရိကန်ဘက်ကကူညီနိုင်တာတွေလည်းကြိုဆွေးနွေးခဲ့ပါတယ်။ရုရှားနဲ့ယူကရိန်းနဲ့ဆက်တင်မာမှုတွေပေါ်အမေရိကန်နိုင်ငံသားရဲ့ဝန်ကြီးအန်တိုနီဘလင်ကန်ဟာရုရှားနိုင်ငံသားရဲ့ဝန်ကြီးဆာဂျီလက်ဗရော့ဖ်နဲ့မနက်ဖြန်မတွေ့ခင်မှာဒီနေ့ဂျာမနီကိုရောက်လာပြီးဥရောပမဟာမိတ်တွေနဲ့အခုလိုကြိုဆွေးနွေးခဲ့တာပါ။မနေ့ကယူကရိန်းမှာသွားဆွေးနွေးခဲ့တဲ့ဝန်ကြီးဘလင်ကန်အနေနဲ့အခုဘာလင်မြို့မှာဂျာမနီနိုင်ငံသားရဲ့ဝန်ကြီးအနာလီနာအဘော့ပြည်သင့်နိုင်ငံသားရဲ့ဝန်ကြီးယွန်ဖက်စ်လက်ဒရီယန်နဲ့ဗြိတိန်ရဲ့အရှေ့လယ်ပိုင်းနဲ့မြောက်အာဖရိကဆိုင်ရာဝန်ကြီးဂျိမ်းစ်ကလာဗလီရိုနဲ့တွေ့ခဲ့ပါတယ်။အဲဒီနောက်ယူကရိန်းရေးနဲ့ပတ်သက်ပြီးဝန်ကြီးဘလင်ကန်မေကွန်ပြောကြားခဲ့ကဥရောပသမ္မတဘက်ကလည်းရုရှားအနေနဲ့ယူကရိန်းကိုတိုက်ခိုက်လာရင်ကြီးမားတဲ့စီးပွားရေးပိတ်ဆို့တံခတ်မှုနဲ့ကြုံရမယ်လို့သတိပေးလိုက်ပါတယ်။ရုရှားနိုင်ငံသားရဲ့ဝန်ကြီးလက်ဗရော့ဖ်နဲ့တော့မနက်ဖြန်တောက်ကြနေဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာနိုင်ငံသားရဲ့ဝန်ကြီးဘလင်ကန်တွေ့ဆုံဆွေးနွေးမှာပါ။ယူကရိန်းပြည်ပခန့်နဲ့ပတ်သက်လို့တန်တပိုင်းရင်းနှီးလန်းနဲ့ဖြစ်ရှင်းကင်တွယ်နိုင်ဖို့အမေရိကန်ပြည်ထောင်စုကဆန္ဒအခိုင်အမာရှိထားကြောင်းပြသဖို့အတွက်အခုလိုဆွေးနွေးဖို့ခီးစဉ်ကိုအမြန်ဆုံးစီစဉ်ခဲ့တာလို့အမေရိကန်ရာရှိတွေကဆိုပါတယ်။